1368ခုနှစ်တပုဒ္ဒေလဆန်6ရက်2006ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ညတွင်ပုဂိုလ်မျိုးဓမ္မတုဒ္ဒတောရသာသနာ့ရိပ်တန်၌ကျင့်ပါအပ်သောဒုတိယကျင့်ဓမ္မနုပတ္တနာတတိပဋ္ဌာန်ခொနည်းရတရားစခန်းကျင့်သုံးပွဲ၌ဟောကြားအပ်သောဘုဇ္ဇင်ခொနှစ်ပါးမြတ်တရားတော်အဲ့ဒီဒီနေ့မှာဘောဇေခဏပါးနဲ့ဝိရိယတန်ဘောဇင်ဆိုတဲ့ဘောဇင်တစ်ပါးအကြောင်းဟောကြားလာကြမယ်ပေါ့ရှင်းစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိန္နိယသုံးလောကထွတ်ထာတပည့်ညုမြတ်စွာဘုရားရဲ့အကဟံကိုသမသမုဒ္ဒကုံဘဂဝါကုံတို့ကိုအာယုံပြုပြီးတော့အာလုံးသမောတ္တဗျာရှိခိုးနဲ့အင်းကြီးညာညာရှိခိုးပူဇော်ကြတော့ကြရအောင်သမောတ္တဘဂဝါတောသဟတောသမသဗုဒ္ဓဗာရဟတောလူမင်းနဲ့မင်းဇမမင်းတို့ဤဝစင်ကိုယောပူဇော်သူကိုခံတော်မူတတ်ပါပေထသောရဟတော1500กิเลสามะเวกวาโรมุตัปปาปิฐะโตอรหะโตสิกขเวยาไนภิญมะกองมุโกปิฎโรมะมุปิฎโรมะมุจันสีโรมะมุตัปปาปิฐะโตအရဟတောကိလေသာမံသဘုံဉဏ်ကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောတန္တရာစေကန့်ကွက်တို့ကိုပယ်ဖြတ်ခုတ်ထွင်တုတ်တင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓသာမဖောက်မပြန်တရားမှန်ကိုဆရာမကူတရားမူဉာဏ်ဖြင့်ထိုးတွင်၍သိမြင်တော်မူတတ်ပါပေထသောသတ္တဘဂဝတောဣတိယဓမ္မယတ္တသီရိကာမတယတမိဘုံ၆ပီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမမိရှိခိုးပါ၏အရှင်ဘုရားနမောနမမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မန်ကိုလျော့၍ကရောယူကျိုးလက်ဆုံမိုးကရှိခိုးပါ၏အရှင်ဘုရားအလုံးပြာရှင်ကိုရှိခိုးပူဇော်ပါ။ဘုရားရှင်ကိုရှိခိုးပူဇော်ပြီးတဲ့နောက် ဝိရိယတန်ဘောစဉ်ဆိုတဲ့တရားတော်ကိုဟောကြားလိုက်ကြပါလေ။အရင်တော့တတိတန်ဘောစဉ်ဓမ္မဝိစီယတန်ဘောစဉ်ဆိုပြီးတော့ပုစိနှစ်ပါးဟောခဲ့ပြီးပြီ။မဉ္ဇဉ်ဘုံညာနိဗ္ဗာန်လို့ကိုရရှိဖို့အတွက်မဘုံနိဗ္ဗာန်တရားတွေကိုရနိုင်တဲ့သူရဲ့လိုအပ်ချက်အင်္ဂါ9ချက်မှာတတိယမြောက်လိုအပ်တာသည်ဝိရိယသံဘောစဉ်ဝိရိယဆိုတဲ့စကားလုံးကဘုန်းကြီးတို့ပြိဋ္ဌာန်အတွက်ရင်းနှီးပြီးသားဝိရိယဆိုတာဘယ်နေရာမဆိုလိုအပ်ပါလေလောကကြီးရာဓမ္မကြီးရာဒီနှစ်ဖြာစလုံးမှာဝိရိယမပါရင်အောင်မြင်မှုကိုမရနိုင်ဘူးလောကမှာဘယ်လောက်ပဲကိစ္စဆောင်ရွက်သည်ဖြစ်စေဝိရိယနဲ့ကြိုးစားအထုံးမှပြင်းမြောက်တဲ့အောင်မြင်လေထို့သူပါပဲတရားကြီးရမှာကြီးလိုက်လို့ရှိရင်လည်းပဲဝိရိယမပါရင်မရဘူးဘုရားတို့ကဲခတ်ကြည့်တယ်ပေါ့တချို့ကလောကရည်ရမှာဝိရိယလေးအားထုတ်ပေးမယ်လို့ဓမ္မရည်ရမှာဝိရိယနည်းတဲ့သူကတစ်မျိုးပေါ့တချို့တချို့ကျတော့လေပဲဓမ္မရည်ရမှာတော့ဝိရိယလေးကောင်းပါတယ်ဝိရိယလေးစိုက်ထုတ်ပါတယ်သို့တော်လည်းပဲလောကရည်ရကိစ္စတွေမှာလုံးလဝိရိယအစိုက်ထုတ်ဘူးတဲ့ဒီလိုလူမျိုးလေရှိတယ်လောကကြီးဓမ္မကြီးအရင်နှစ်မျိုးစလုံးမှာကြိုးစားပန်းစားနေလုံလစိုက်ထုတ်တဲ့သူလေရှိတယ်ပေါ့သူကတမျိုးနောက်တစ်မျိုးကြည့်လိုက်မယ်ဆိုလို့ရှိရင်လောကကြီးဓမ္မကြီးဘယ်အရင်မှမှဝိရိယစိုက်ထုတ်မှုမရှိတဲ့သူဆိုပြီးတော့ဒီလိုလူစားမျိုးကတမျိုးလို့လေးမျိုးရှိတယ်ဘယ်နှမျိုးလဲဒီလိုမျိုးတွေမှာကိုယ်ပဲသိပါတယ်လို့ဒါကြည့်ရမယ်ပေါ့လောကကြီးရာဇီဝရေးជីវရေးလောကအတွက်ဆောင်ရွက်ချက်တွေမှာအကျိုးမှန်တဲ့တော့လောက်ပါရေးသို့တော့ဓမ္မကြီးဘက်မှာကျတော့ဒီလုံးလဝိရိယကိုနင်းနင်းမှမသုံးဘုရားတို့တရားလို့ဆိုတာလေးပဲလောကဇီဝရှာသလိုလောကမှာပညာရှာသလိုပေါ့ကြိုးစားအထုံမှုရှိရတယ်စိတ်ပါဝင်စားမှုရှိရတယ်ကြိုးစားထုံးမှုရှိတဲ့သူနဲ့မရှိတဲ့သူအောင်မြင်မှုရတာချင်းဘလို့မှမတူညီဘူးဒီတော့ဓမ္မရည်ရမှာကြိုးစားထုံးမှုမရှိတဲ့သူဓမ္မရည်ရမှာမအောင်မြင်ဘူးပေါ့တချို့ကျတော့ဓမ္မရည်ရမှာကြိုးစားတယ်လောကရည်ရလုံးဝကိုခယူမဆိုင်ဘူးလစ်လူရှုထားတယ်ဒီလိုလူမျိုးကတော့နေတယ်ပေါ့သူ့ဘဝမှာသူရည်တည်နေတာသိဓမ္မအတွက်ပဲတရားသက်သက်ကိုသာအားထုတ်ပြီးတော့နေတယ်ဓမ္မရေးကိုသာကြိုးစားလုံလာပြုတယ်လောကကြီးဘာမှထဲမတွက်တော့အဲ့လိုလိုမျိုးကတော့အနည်းစုဖြစ်မယ်ပေါ့တချို့ကလောကကြီးဓမ္မကြီးအရင်နှစ်မျိုးစလုံးမှကြိုးစားတယ်ကဲလူဖြစ်နေတော့လူအလုပ်တွေလုပ်တဲ့အချိန်ကမှလည်းပဲကြိုးစားပန်းစားနေနှစ်ဖူးကချွေချင်မှကြတဲ့အထိအားထုတ်တယ်တရားလောက်ကိုအားထုတ်ပြီးဆိုတဲ့အချိန်ခါမှာလေထိုးသူသည်ထိုးဝိရိယကိုမလျှော့တခါလေမောင်းတင်ထားပြီးတော့ကြိုးစားပန်းစားနဲ့အတိအကျအားထုတ်တယ်လောကဓမ္မနဲ့ဌာနမှာဝိရိယနဲ့ပြည့်စုံတယ်သူလောကဓမ္မနဲ့ဌာနမှာဝိရိယနည်းနည်းမှမရှိတဲ့သူဘာမှမကြိုးစားဘူးလောကကြီးရာကြီးပွားဖို့အတွက်ချမ်းသာဖို့အတွက်အောင်မြင်ဖို့အတွက်ကိုလည်းပဲနှလုံးမသွင်းဘူးတရားရဖို့ဓမ္မရေးရကိစ္စတွေမှာလည်းပဲအာထုံမှုလုံးလဆိုင်မှုမရှိဘူးဆိုတဲ့သူတစ်မျိုးလို့အဲ့ဒီလူလေးမျိုးတည်းမှာအကောင်းဆုံးသည့်လောကကြီးဓမ္မရေးနှစ်ဌာနညတ်တာအောင်ဆောင်ရွက်တဲ့သူအရင်နှစ်ပါးမှကြိုးစားအာထုံနေတဲ့သူဖြစ်ဖို့တရားအရေးကြီးတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီတရားလုံးနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဝိရိယသံဘောစဉ်မှာသိရမှသိဝိရိယရဲ့သဘောလက္ခဏာ ဝိရိယဆိုတာဒီဘာလက္ခဏာရှိတုံးဆိုလို့ရှိရင်ဥတ္တဟလက္ခဏာဘိနသဗ္ဗိမာသုံးနေဥတ္တဟလက္ခဏာဥတ္တဟဆိုတာလုံးလပြုနေတာကြောင်းကြဆိုင်နေတာအာထုတ်နေတာပေါ့ကြောင်းကြဆိုင်တယ်ဟာဒီလုံးကလုံးမဖြစ်မဲ့ဒီလုံးကမလုံးလို့မဖြစ်ဘူးဒီတစ်ချိန်ကတရားထုံမှကြည့်မယ်ဒီတစ်နေ့ကအားထုံမှဖြစ်မယ်ဘာလုပ်နေတော့ဆိုလို့ရှိရင်လုံးလာပြုတ်တယ်တစ်ချိန်နဲ့တစ်ချိန်တစ်နေ့တစ်နေ့ကိုယ့်ရဲ့စိတ်ကိုပို့ပို့ပြီးတော့တရားအယုံဘက်ကိုရောက်လာအောင်ကြိုးစားပြီးတော့ဆွဲဆောင်နေတယ်ဆွဲခေါ်နေတယ်ပေါ့ကြောင်းကြဆိုင်နေတယ်ပူပင်မှုနဲ့ကြောင်းကြမှုနဲ့အမထုံလို့မဖြစ်ဘူးမလုံလို့မရဘူးဒါလုပ်ကိုလုံးရမယ်အလုပ်အဖြစ်မနေဆောင်ရရမယ်အလုပ်ဒါအရေးကြီးတဲ့အလုပ်ပဲလို့အဲ့ဒါလို့လုံးလပြုတ်အားထုတ်နေတာကြောင်းကြစိုက်နေတာဒီဝိရိယရဲ့လက္ခဏာဘာလက္ခဏာလဲဝိရိယရဲ့လက္ခဏာကဲတချို့ကဘုန်းကြီးတို့တရားလုပ်အားထုတ်နေဆိုတာဘာမှကြောင်းကြမစိုက်ဘူးပူပင်မှုလည်းမရှိဘူးတရားရခြင်းရမရခြင်းလေအသွားခြင်းနဲ့ခြင်းသွားမယ်နေခြင်းနဲ့ခြင်းနေမယ်အာထုတ်ခြင်းနဲ့ခြင်းအာထုတ်မယ်အာထုတ်ခြင်းနဲ့ခြင်းအာမထုတ်ဘူးဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဒီဒီတရားအလုံးမှာကြောင်းကြမဆိုင်တဲ့သူပေါ့လုံးလအာမထုတ်တဲ့သူအဲ့တော့ကြောင်းကြမဆိုင်ဘူးလုံးလအာထုတ်မှုမပြုတ်ဘူးဆိုလို့ရှိရင်ဘုရားတို့ပြိတ္တာတရားရဖို့ဆိုတာလွယ်ရဲ့လားမလွယ်ဘူးတရားလောက်ကလေးပဲခုနကလောကီကိစ္စလောကီရေးရအလုပ်တွေလိုပဲလုံးလကြည့်ရတယ်ကြောင်းကြဆိုင်ရအစည်းရောင်းတဲ့သူကလည်းပဲမနဲ့မိုးလင်ကဆင်းရောင်းရမယ်ပဲချင်းအဲ့ရထားရမယ်ပေါ့။ရောင်းဝယ်သမားကလည်းပဲကြိုးစားတယ်စိုက်ပျိုးတဲ့သူကလည်းပဲပဲချင်းမှာဗတ်ဆိုင်ရမယ်ဗန်လုပ်ရမယ်။ပဲချင်းကြလို့ရှိရင်တော့ပြင်ငါပဲလုပ်ငန်းဆောင်ရွက်ရမယ်ဆိုပြီးတော့စိတ်ထဲမှာအမြဲတမ်းထားပြီးတော့ကြောင်းကြဆိုင်နေတာသည်ဥတ္တဟလက္ခဏာတဲ့အဲ့ဒါဝိရိယရဲ့သဘောလက္ခဏာ။နောက်တစ်မျိုးဘုန်းကြီးတို့ဝိရိယရဲ့ကိစ္စကိုကြည့်လို့ရှိရင်ឧបធម្មនរតឧបធម្មនរតဆိုတာအပိထောက်ပံ့ခြင်းကိစ္စရှိဝိရိယသည်အပိတယ်ပေါ့ဒါကြောင့်တစ်ခါလေးကြားလို့ရှိရင်ဘုန်းကြီးတို့ပြိဿနားလည်အောင်ဘုန်းကြီးကဝိရိယကိုတွန်းအားလို့လည်းပြောတယ်ဝိရိယသည်ဘာအားလဲဝိရိယကတွန်းအားပြီးအပိနေတာသည်ဝိရိယကလူနည်းရပြောင်းနေပြောင်းနေချင်းချင်းအပေးကြတယ်မင်းဒါလေးလုပ်ပါအောင်လုပ်လိုက်ပါအောင်ဆောင်ရွက်လိုက်ပါအောင်ဒီတိုင်းပြင်မထားပါနဲ့ကုညီပါအောင်လုပ်ပါအောင်ဆိုပြီးတော့ဘေးကနေပြီးတော့အာပေးအဲ့လိုအာပေးလိုက်ခြင်းအဖြစ်ဘာဖြစ်လာလို့ဆိုလို့ရှိရင်စိတ်အားတွေတက်ကြွလာတယ်ဒီတော့ဝိညာဉ်ရှိတဲ့သူဝိညာဉ်စိုက်ထုတ်နေတဲ့သူရဲ့စိတ်ကလည်းပဲအားတက်တယ်ပေါ့ဝိရိယရှိရင်အားတက်လာကဲဝိရိယသာမရှိဘူးဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿအားရရောပြီးတော့မလုပ်ချင်တော့ဘူးမကန့်ချင်တော့သူသဖြင့်ဒီတရားလုံးမှာပုသုဇဉ်တွေအနေနဲ့တာမန်လူတို့အနေနဲ့တရားလုံးမှာမွေးလျော်ဖို့ဆိုတာမလွယ်ဒီတရားလုံးမှာမွေးလျော်နေအောင်ပျော်နေအောင်အားပေးနေရအဲ့လိုအားပေးနေတာဘယ်သူကအားပေးမလို့ဝိရိယကအားပေးဘုရားအားပေးကိုယုံနဲ့ဓမ္မသင်္ခါရတွေရှုမှတ်နေတဲ့အခါမှာဒီယုံနဲ့အာယုံတွေလွတ်မသွားအောင်ထိမ့်ပေးတာကတတိယုံနဲ့အာယုံတွေမလွတ်တမ်းစောင့်ကြည့်နေတာဒီတတိပေါ့အဲ့လိုကြည့်နေတဲ့ယုံနဲ့တရားတွေကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းမှာရှင်းကနေလင်းကနေသိသွားတာကပညာရှင်းရှင်းလင်းလင်းသိသွားတဲ့ဓာယုတ်ဓာဏဒီသဘောတရားကယုတ်တရားဒီသဘောတရားကဏတရားလို့တိတိချာချာကကနနရှင်းကလေးသိတာသည်ပညာနောက်တကဘုန်းကြီးတို့အဲ့လိုရှင်းရှင်းလင်းလင်းသိဖို့မလွတ်တမ်းကြည့်ဖို့အတွက်နောက်ကနေအားပေးနေရတာလုပ်ပါဟဲ့ရှုပါဟဲ့မှတ်ပါဟဲ့လို့တွန်းအားပေးနေတာကဝိရိယတွန်းအားပေးတာပါလေအဲ့တော့တရားလုပ်ကိုအားထုတ်နေတဲ့သူအတွက်လိုအပ်ချက်၃ခုဖြစ်လာပြီတတိယပညာရဲ့ဝိရိယပါရမီလေပါတယ်လေတတိပညာဝိရိယ သုံးပါးပြည့်စုံပါအနည်းဆုံးဘုန်းကြီးတို့တရားလုံးကိုလုပ်တဲ့သူတရားရကျင်ပါလေဆိုလို့ရှိရင်ဒီသုံးမျိုးမရှိလို့မရဘူးဘောဇဉ်ခုနှစ်ပါးခုနှစ်ပါးစလုံးလိုတယ်ပေါ့ကျန်တဲ့ဘောဇဉ်တွေမဖြစ်သေးဘူးမရှိသေးဘူးထားတဲ့အခြေခံအနေနဲ့ဘုန်းကြီးတို့ပြိဿမှာရှိနေရမှာဒီတတိဝိရိယပညာစိတ်အားတွေတက်လာဖို့တဲ့ဝိရိယနဲ့တွန်းအားပြီးဟာငါလုံးမပြည့်မဲ့အထုံမပြည့်မဲ့ဒါရည်ကြည့်တဲ့လို့ဒါနှုတ်ကိုလုံးဝမဲ့လုံးမဖြစ်မနေလုံးဝမဲ့ကြိုးစားလိုက်စမ်းပါရှုလိုက်စမ်းပါမှတ်လိုက်စမ်းပါပြင်းမနေနဲ့ပော့မနေနဲ့လို့ဘသူကတိုက်တွန်းနေလေဝိရိယကတိုက်တွန်းနေဝိရိယကတိုက်တွန်းအားပေးတဲ့အချိန်ကပါဘုရားပြိဿရှုရမှရတာသိက္ခာအားရတဲ့စိတ်တွေကလည်းတက်ကြွပြီးတော့စိတ်အားတွေတက်တယ်ပေါ့အဲ့တော့ဝိရိယသည်ဘာလက္ခဏာရှိတုံးဆိုလို့ရှိရင်ခုနကလုံလအထုပ်ပြုတဲ့လက္ခဏာဘလို့ကိစ္စရှိတုံးဆိုလို့ရှိရင်ထောက်ပံ့အားပေးတဲ့ကိစ္စနောက်တစ်ခုဘုန်းကြီးတို့ဝိရိယရဲ့ပစ္စုပ္ပန်ထံလို့ပြောမယ်ပေါ့ဝိရိယပစ္စုပ္ပန်ထံကမဆုံးနေဘူးဝိရိယနဲ့တွန်းပီးနေတဲ့အချိန်ကမှဘုန်းကြီးတို့ပြိဿတ်เนาะမဆုတ်တော့ဟာဒီလောက်ငါလုံးမယ်တည်တည်ချာချာကြိုးစားနေတဲ့သူမဖြစ်ဖြစ်အောင်လုပ်တယ်မရရအောင်လုပ်တယ်ကိုလုံးချင်းနဲ့လုံးတခုကိုအောင်မြင်နေတဲ့ကိစ္စတခုမှတခါတည်းဇွဲတဲ့ဘေးနဲ့ကြိုးစားအားထုတ်နေတော့နောက်ပြန်လှည့်မယ်ဆိုတဲ့စိတ်ကူးမျိုးရှိကိုမရှိတော့မဆုတ်နေတဲ့သဘောရှိတယ်နောက်တခါဝိရိယသည်ဘုန်းကြီးတို့ပြိဿာနောက်မဆုတ်တဲ့သဘောရှိကဲခုတချို့တရားလုံးအထုတ်တယ်ဟာငါရမမဟုတ်ပါဘူးဖြစ်မမဟုတ်ပါဘူးဒီလောက်ဆိုလို့ရှိရင်တော်ပြီဒီလောက်အထုတ်ရင်တော်ပြီဘောလို့စိတ်လျှော့သွားတာသည်ဘာလို့နေလဲဆိုလို့ရှိရင်ဝိရိယလိုတယ်ပေါ့ဝိရိယလိုတဲ့အခါမှာစိတ်အားကလည်းလျော့သွားတယ်စိတ်ကလည်းလျှော့လိုက်မဖြစ်ပါဘူးငါတလောက်အထုတ်လို့မှမရရင်ရမှာမဟုတ်ပါဘူးဖြစ်မှာမဟုတ်ပါဘူးလို့နောက်တော့သွားလာဝိရိယနေတာဝိရိယရှိနေတဲ့သူကြတော့ဘုန်းကြီးတို့ပြိဿဘရောမှနှုံးမတော်မူတဲ့ရှေ့ကသာတူးတူးပြီးတော့တက်သွားတယ်ဟာဒီအချိန်မရနောက်တစ်ချိန်ဒီနေ့မရနောက်တစ်နေ့ဒီရက်မရလို့ရှိရင်နောက်တစ်ရက်ရကိုရရမယ်ဖြစ်ကိုဖြစ်ရမယ်လို့အဲ့ဒါစိတ်တင်းနေနော်စိတ်ထဲမှာတင်းပြီးတော့မဖြစ်ဖြစ်အောင်လုပ်တယ်မရရအောင်အာထုတ်တယ်အဲ့လိုမဖြစ်ဖြစ်အောင်လုပ်နေတာအာထုတ်နေတာမရရအောင်ကြိုးစားနေတာဒီဘာလို့ဆိုလို့ရှိရင်ဝိရိယပံဘောစဉ်ပါတံဘောစဉ်နဲ့အဲအဲ့တော့ဝိရိယပံဘောစဉ်ဖြစ်လာဖို့အတွက်ခြေကအချက်လေးတွေပေါ့ဝိရိယပံဘောစဉ်ဘုန်းကြီးတို့ပြိဿမှာမဖြစ်သေးရင်ဖြစ်အောင်လို့သိထားရမယ်ချက်ဆက်တစ်ချက်ပေါ့ရှိရမယ်အချက်ဝိရိယဖြစ်ကြောင်းဆက်တပါအဲ့ဒီလင်္ကာလေးဘုန်းကြီးတန်ပြပေးအလုံးလိုက်ပြတော့မှတ်ပါလိုက်ဆိုပါအပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်အပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်အပေပေမြင်အာနိသင်မှန်ကျင့်လန်းစင်ခြင်းဆွမ်းလင်းယိုသည်ကဲဒါ၄ချက်ဝိရိယဖြစ်ကြောင်းတရား၄ချက်ပေါ့ဝိရိယတရားတွေဖြစ်လာအောင်ကြိုးစားအထုံးမဲ့သူတွေတဲ့ဝိရိယတရားတွေဖြစ်ပေါ်စေဖို့အပေပေးကိုဆင်ခြင်ရမေဝိရိယနေနေတယ်ဆိုလို့ရှိရင်ဘာပေးဆင်ခြင်မေအပေပေးကိုဆင်ခြင်ရမေကဲလူတယောက်ဆိုတာဘုန်းကြီးတို့ကုရတာတဲ့တတ္တဘာမှမကြောက်ဘယ်နည်းဘယ်ရဲ့ဘယ်ချိန်ခါမှတည်ရမယ်ဆိုတာလေးပဲဘယ်သူမှတိတိကျကျခံဖမ်းလို့မရဒီနေ့လည်းသိနိုင်တယ်တစ်ပြင်လည်းသိနိုင်တယ်တလားတွင်တစ်နှစ်တွင်လည်းသိနိုင်တယ်ပေါ့ဒီတော့လူတယောက်သိပြီးပြီးပြီလားသိသွားပြီတဲ့အချိန်ခါမှာကိစ္စတစ်ခုပြတ်သွားပြီလားဆိုတော့မပြတ်သေးဘူးတန်တရားဆက်လေသေးရင်နောင်ဘဝဆိုတာရှိနေသေးအဲ့တော့နောင်ဘဝမှာလူတယောက်အတွက် ตั้วနိုင်တဲ့လမ်းကြောင်းရောက်နိုင်တဲ့လမ်းကြောင်းကြည့်လိုက်လို့ရှိရင်အပေလေးပဲကြာနိုင်လေလူတည်ပြီးရင်ဘယ်သွားနိုင်ကဲတချို့ကလူပြတ်ဖြစ်တယ်တချို့ကနတ်ကြီးရောက်တယ်တချို့ကအပေကြာငရတရိစ္ဆာပိတ္တသူရကဲအပေလေးဘုံတရားဓမ္မသာယာမထားဘူးဆိုရင်လည်းမညာဘုံညာလေးရှိမထားရင်အပေပြီးဆိုတာကိုရှိမှရှိနေတယ်အပေတကားဟင်းလင်းပွင့်နေတယ်ပေါ့မတရားဖို့တရားနေတဲ့ကတန်းစီပိတ်ဆိုမထားရင်ဘာတကားပွင့်နေအပေတကားပွင့်နေတယ်ငရတရိစ္ဆာပိတ္တသူရကဲဒီဘဝဒီကိုယ်သာရောက်ရင်ဆင်းရဲဒုက္ခအပေါင်းစုံနဲ့တွေ့ကြုံနိုင်မယ်ကိုယ်လေးဆင်းရဲမှာပဲစိတ်လေးဆင်းရဲမှာပဲကဲအခုရောက်နေတဲ့ဒုက္ခအခုကြုံရတဲ့ဒုက္ခဆိုတာအသေးဖွဲအပေကြလို့ရှိရင်ဒီဒုက္ခတွေအစာပေါင်းများစွာများပြားတယ်ကြီးမားတယ်ဒါနဲ့ကိုအစာပေါင်းများစွာဆင်းရဲဒုက္ခရောက်နေရတဲ့ငရဲတရိစ္ဆာန်ပိတ္တာသူရကေဒီအပေပေးကြီးငါမှရှိနေတော့အပေပေးကလွတ်အောင်တဲ့ငါသည်ကြိုးစားအားထုတ်နေရမေပေပေးကလွတ်အောင်မလုပ်နေရကပြင်းလို့ရှိရင်ဘုန်းကြီးတို့ပြိဿာအပေပေးနှမ်းစဉ်းစားကြည့်လိုက်။အပြင်းနေလို့ရှိရင်ဘာတရားမှသာယာမထားရင်ဘာတရားမှသိမထားရင်ငါရဲ့တဏ္ဍမှာတရားဓမ္မတွေရှိမနေဘူးဆိုရင်ဒီဘဝကသိလို့ရင်ငါသည်အပေကြနိုင်နေ။ကဲအပေကိုရောက်ချင်တဲ့သူမရှိဘူး။ပေးကြချင်တဲ့သူရှိရဲ့လား။မရှိဘူးအပေမကြချင်လို့ရှိရင်ဘာလုပ်ရလဲ။ကြိုးစားနေရဝိရိယနဲ့စိုက်ထုတ်ပြီးတော့အားထုတ်ရအာဒီချိန်မှာငါခွင့်ရရနေတာအေးစီစီပြည့်ပြည့်စုံစုံချမ်းချမ်းသာသာငါတရားကျင့်ဝင်ရတာအမတမကံကောင်းလို့အဲ့တော့ဒီခွင့်ရငါရနေတဲ့အချိန်ခါမှာခွင့်ရအပြည့်အဝသုံးချပြီးတော့ကြိုးစားမှဖြစ်မယ်ပေါ့ငါဒီကြိုးစားအားထုတ်မှုလုံလဝိရိယသာမရှိဘူးဆိုရင်အချိန်မရွေးအပေကြနိုင်တယ်အပေရောက်နိုင်တယ်အဲ့လိုအပေပေးကိုဆင်ញင်လိုက်ရင်လေဘုန်းကြီးတို့ပြိဿာဝိရိယသည်တက်လာတယ်ပေါ့ပြင်းတဲ့အချိန်ခါမှာဝိရိယနေတဲ့အချိန်ခါမှာအပေပေးဆင်ញင်ရကဲဝိရိယရှိနေတဲ့သူကြိုးစားအထုတ်နေတဲ့သူအတွက်ကတော့ဒီသဘောတရားဆင်ញင်နေစရာမလိုဘူးနော်တကယ်တော့ကြိုးစားအထုတ်နေတဲ့သူတည်တည်ချာချာကြင့်ကြံနေတဲ့သူအပေပေးသာနှိုင်းပြီးတော့စဉ်းစားမိတယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဝိရိယသည်လွန်သွားရောမနေရတော့ဘူးသက်တော်မှမရှိရဘူးစားတော်မှမစားရဘူးတစ်ချိန်လုံးအရာအိတ်တာတွေစားတာတွေဘာမှမထားတော့ဘဲနဲ့အဲ့ဒါတရားကြီးပဲလုပ်တော့မေးဆိုပြီးတော့ဝိရိယရှိတဲ့သူအပေပေးလှမ်းမြင်လိုက်တဲ့ပေပေးကိုတွေးလိုက်တယ်ဆိုလို့ရှိရင်သူ့အတွက်ဝိရိယကလွန်သွားတတ်တယ်အဲ့တော့ဘုန်းကြီးတို့ပြိဿဝိရိယနေတဲ့သူကပေပေးကိုမလုပ်ရမယ်ဆင်ញင်ရပေပေးဆင်ញင်အာမိသင်မှန်ကျင်လန်းဆင်ញင်ပေပေးမြင်အာနိသင်မှန်ကျင်လန်းဆင်ញင်အာနိသင်နဲ့ဝိရိယရဲ့အကျိုးအာနိသင်တွေကိုမှန်းဆကြည့်လိုက်ပါဝိရိယရဲ့အကျိုးအာနိသင်တမှန်းဆပြီးတော့မြင်ကြည့်ငယ်လေးတည်းကကိုယ်နဲ့အတူတကွပေါင်းသင်းတဲ့ပေါင်းသင်းမိတ်ဆွေတကယ်ချင်းတွေရှိဒီထဲမှာကြိုးစားတဲ့သူလည်းရှိတာပဲပြင်းတဲ့သူလည်းရှိတာဘုန်းကြီးတို့လည်းပဲအရာလူလောကကောပေါ့ဉာဏ်လောကမှာကောမိစ္ဆာတငယ်ချင်းအပေါင်းသင်းနေမျိုးစုံနဲ့ပေါင်းရ။အဲအဲမှာကြည့်လိုက်တဲ့အခါကျတော့ပြင်းတဲ့သူတွေဘရောမှအောင်မြင်မှုမရဘူးထွတ်ထိပ်မရဘူးကိစ္စမပြီးဘူးပေါ့။ကျိုးစားအထုံးနေတဲ့သူသူ့တိုင်းကနေသူတော့ဖြစ်ဖြစ်ထွန်းသွားတယ်ပေါက်မြောက်သွားတယ်အောင်မြင်သွားတယ်။ဘာကြောင့်သူတို့ဒီလိုမျိုးထွတ်ထိပ်ရအောင်အောင်မြင်သွားကြတာတော့ကြီးပွားတိုးတက်သွားကြတာတော့ဆိုလို့ရှိရင်ဝိရိယရဲ့အကျိုးအာနိသင်ကြောင့်ကဲ तू ကကြိုးစားတယ်ကိုကမကြိုးစားချင်းကြတော့ तू ကအောင်မြင်တယ်ကိုကမအောင်မြင်ဘူးဘာလို့လဲကိုကပြင်းနေလို့ဝိရိယနေလို့ပေါ့အဲ့တော့ तू နဲ့ကိုနဲ့တူတူပဲတရားဓမ္မကြည်ကြံပွားများအားထုတ်တယ် तू လည်းကြည်နေတာပဲကိုလည်းကြည်နေတာပဲအာ तू ကတော့ပြတရားတွေတိုးတက်ပြီးတော့သိသွားတယ်တနေ့တနေ့ပို့ပို့ပြီးတော့တရားတွေသိလာတယ်မြင်လာတယ်အစိတ်ကလည်းပဲတနေ့တနေ့ငြိမ်သက်လာတဲ့အချိန်ကမှတရားဓမ္မတွေအားထုတ်လို့လည်းချမ်းသာလာတယ်အကောကဒီလိုမျိုးမဖြစ်ဘူးတိုးတက်မှုကိုမရဘူးဆိုတာဒီဘုန်းကြီးပြိဿဝိရိယလိုလို့ဟောဘာလို့လဲတတိပညာဝိရိယ၃မျိုးမှာစောစောကတတိတရားတွေထက်သန်လာဖို့လေဝိရိယလိုတယ်ပ ပညာတရားတွေစူးရှာထဲမြက်လာဖို့လည်းပဲဝိရိယလိုတယ်။နောက်ကဝိရိယနဲ့သာတွန်းအားပေးပြီးတော့ရှုမှတ်နေတယ်ဆိုလို့ရှိရင်သတိကလည်းတိုးတက်လာမှာပဲ၊ပညာကလည်းတိုးတက်လာမှာပဲ။သတိ၊ပညာ၊ဝိရိယ၃မျိုးမှာဘာကအရေးကြီးဆုံးတွန်းအားပေးနေဖို့အရေးကြီး။အဲ့တော့အာနိသင်ကိုမှန်းစားကြည့်လိုက်ပါလုံလဝိရိယနဲ့ကြိုးစားအထုတ်မယ်ဆိုရင်လည်းကောင်းကျိုးချမ်းသာတွေကိုငါသိရမှာပဲကြိုးစားအထုတ်တယ်ကောင်းတဲ့နေရာမှာကြိုးစားအထုတ်တယ်ဆိုတာကောင်းကျိုးချမ်းသာတွေရစေဖို့ကောင်းကျိုးချမ်းသာတွေကိုရလာဖို့ဆိုတာမလွဲ့ဧကံမေဝိရိယရှိတဲ့သူသည်ကောင်းကျိုးချမ်းသာတွေရလိမ့်မယ်အကျိုးတရားတွေကိုဆင်ခြင်ကြည့်လိုက်လှမ်းမြော်ပြီးတော့ကြည့်လိုက်ပေါ့အဲ့တော့ဒုတိယတစ်ချက်နေတဲ့ဘုန်းကြီးတို့ဝိရိယနေလို့ရှိရင်ဝိရိယရဲ့အကျိုးတရားတွေစဉ်းစားကြည့်လှမ်းမြော်ကြည့်ဝိရိယကြောင့်ပေါမြောက်သွားတဲ့သူတွေကြည်ဝါချမ်းသာတဲ့သူတွေဝိရိယရဲ့အကျိုးအာနိသင်တွေခံစားနေရတာတွေကိုလှမ်းမြော်ကြည့်လိုက်ရင်လည်းကြိုးစားခြင်းစိတ်တွေပေါ်လာပြီးဝိရိယတန်ဖိုးစဉ်နဲ့ကြိုးစားအားထုတ်ပြီဆိုတဲ့ဒီတရားတစ်ပါးဖြစ်လာလိမ့်မယ်ဒါနှစ်ချက်ပေါ့နော်အပေပြီးမြင်အာနိသင်မှန်နောက်တစ်ချက်ကကျင့်လန်းစင်ခြင်းဘာလန်းစင်ခြင်းอ่ะဘုရားရှင်ကိုယ်တော်မြတ်ကြီးသည်တရားဓမ္မကိုကျင့်တော်မူတယ်ဖွင့်တော့ခုအားထုတ်နေတယ်တရားဓမ္မတည်တဲ့မြတ်စွာဘုရားရှင်ဟောကြားတော်မူတဲ့တရားဓမ္မမြတ်စွာဘုရားဟောတဲ့တရားဓမ္မဒီတရားဓမ္မကိုသိတော်မူမြင်တော်မူတဲ့ဘုရားရှင်ကိုရမြတ်ကြီးသည်လည်းကိုယ်တိုင်ကြိုးစားကြင်ကြံတော်မူ၏ဒီတိုင်းအလကားတော့ဖြစ်မညံဖုန်ညာနိဗ္ဗာန်ဆိုတာဘယ်သူမှမရဘုရားရှင်ကိုရမြတ်ကြီးဘုရားဖြစ်ကိုရောက်ပြီအရတမဉ္ဇံသဗ္ဗညုတချွင်ညာတော်တွေကိုရတယ်ဆိုတာဒီလေးပဲကြိုးစားကြင်ကြံလို့ကဲလောင်းတော်သူမိတာဘဝကနေပြီးတော့ပါရမီတွေဖြစ်အဲ့ဒီမှာဝိရိယပါရမီမပါဘူးလားကျိုးစားအထုတ်တဲ့အတွက်ကြောင့်မို့လို့တဘွားတဲ့တဘွားအသိဉာဏ်တွေတိုးတိုးလာတယ်။ရသဗျာရှင်ကိုရမြကြီးနောက်ဆုံးဘဝဘုရားဖြစ်မဲ့ဘဝမှာတော့မှကျိုးစားပြီးတော့ကြင်ကြံပွားများတဲ့ဒုက္ခရသတိယခင်းရင်းတဲ့အကျင့်ခက်ခဲတယ်ဆိုတဲ့အကျင့်ကိုရသဗျာဘယ်နှစ်နှစ်ကျင့်သွား6နှစ်တိုင်တိုင်ကျင့်ရတော့ဒါနောက်ဆုံးဘဝပါရမီတွေပြည့်စုံနေပြီဒီဘဝမှာကျင်းနေဧကံဘုရားဖြစ်တော်မယ်ပွင့်ငန်ပြီးဆင်းသေးတော်မှာဘုရားရှင်မြတ်စွာဘုရားရှင်ပင်မခံဆင်းရဲခံသူမတူအောင်ခက်ခဲတဲ့တရားဓမ္မတွေတဲ့သူမတူအောင်ကျင့်နိုင်ခဲ့တဲ့ကျင့်စဉ်တွေကိုကျင့်ကြံသွားသည်ဘယ်နှစ်နှစ်ကြည့်လဲ6နှစ်တော့ကိုဘုရားရှင်ပြိတ္တကျင့်နေတာဘယ်နှစ်နှစ်ရှိ3ရက်ပဲရှိသေးတယ်တော့သိမကွာပါဘူး။ဟောပါရမီတွေပြည့်နေနောက်ဆုံးဘဝရောက်နေတဲ့သူတော်မှာ6နှစ်ကျင့်နေသူတို့3ရက်လောက်နဲ့တရားမရလို့စိတ်ပြက်တယ်။ဟာငါတို့ကျင့်တာဘာမှလည်းမထူသေးဘူး။တရက်ရှိသွားပြီ၊နှစ်ရက်ရှိသွားပြီ။3ရက်ရှိသွားပြီဘာမှလည်းပြင့်မလာသေးဘူးဆိုပြီးတော့အားရရော့နေတယ်။ကျင့်လန်းလေးဆင်ခြင်ကြည့်လိုက်။ဘုရားရှင်ကိုယ်တော်မြတ်ကြီးသည်လုံလဝိရိယနဲ့ကြိုးစားပန်းစားကျင့်ကြံတော်မူတယ်။နှစ်ပေါင်းများစွာဘဝပေါင်းများစွာလေးတင်ခြင်းနဲ့ကဘာတသိန်းကာလကြာအောင်ပါရမီတွေဖြည့်ကျင့်ပြီးတာတော့မှ6နှစ်တိုင်တိုင်ဒုက္ခရစရိယကိုကျင့်နေကျင့်နိုင်ခဲ့တဲ့အကျင့်လူသမန်တွေမကျင့်နိုင်တဲ့အကျင့်မျိုးကိုကျင့်ကြံနေခဲအဲ့တော့တို့လည်းပဲအဲ့ဒီသဘောမျိုးပေါ့ဘလောက်ပဲခက်ခဲဘယ်သူတွေမကျင့်နိုင်ပါစေငါတို့ကျင့်နိုင်ရမယ်ကြိုးစားပြီးတော့ကျင့်ရမယ်ဘုန်းကြီးတို့မြန်မာစကားရှိတယ်ကြိုးစားရင်အဖြစ်တယ်ဘုရားဖြစ်တယ်နော်ကဲအဲ့ဒီစကားမှပဲကြည်လိုက်ပေါ့ဘုရားဖြစ်တာတော့မှရိုးရိုးတန်းတန်းနဲ့ပေါ်ဒီပေါ်ဆာနေလို့ပြင်းနေလို့ရလားဘာလို့မှဖြစ်ကြိုးစားမှဖြစ်တယ်ကြိုးစားမှစားနဲ့ကြင်ကြံတော်မူပြီးတော့ဟောကြားတော်မူတဲ့ဒီတရားဓမ္မသိမြင်တော်မူတဲ့ဒီတရားဓမ္မတွေကိုရအောင်သိနေတဲ့ကြင်မဲဆိုရင်လေကြိုးစားမှရမယ်ဘာလို့မှရဒီတိုင်းထိုင်နေုံနဲ့ရမှာအိတ်ကစားကနဲ့ဘုန်းကြီးတို့ပြိတ္တရမယ်မထင်နဲ့အလွယ်လေးနဲ့တော့မရဘူးတရားလို့ဆိုတာလေကြိုးစားရနော် လောကကြီးရလောကအလုပ်ဒီကိုဘလောက်ကြိုးစားခဲ့လဲစဉ်းစားကြည့်ပေါ့စားပြတ်တဲ့သူတွေကလည်းပဲအေးပြက်ခံပင်ပန်းခံကြက်မှတ်နေရတော့ကြတဲ့မတော်ရစားကြတဲ့မစားရနေကြတဲ့မနေရကြက်နေရကစီဝါရှာတဲ့အချိန်ကလည်းနေဖို့မရှောင်မိုးရမရှောင်ကြိုးစားနိုင်လို့မှဖြစ်ထွန်းလာတယ်အောင်မြင်လာတယ်ဒီတိုင်းပဲပေါ့တရားဓမ္မကိုကြည်ကြံပွားများတဲ့အချိန်ကမှလည်းကြိုးစားကြည်ကြံနေရမယ်အပေဖြစ်ခြင်းအာတိသင်္မှန်ကျင်လန်းစဉ်ခြင်းနောက်တစ်ချက်က